မြန်မာနိုင်ငံတွင်းမှာဒီကနေ့ကြာရောက်တဲ့မေရင်းနေ့နိုင်ငံတကာအလုတ်သမားနေ့မှာအလုတ်သမားအဖွဲ့အစည်းတွေကအခမ်းအနားတွေကျင်းပခဲ့ကြသလိုအလုတ်သမားတွေရဲ့ရပိုင်ခွင့်အတွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းလှိုင်တာယာစက်မှုဆောင်မှာမြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများအဖွဲ့ချုပ် CTUM ကလုပ်တဲ့မေရင်းနေ့အခမ်းအနားမှာတော့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းတက်ရောက်တယ်လို့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားဖွဲ့ချုပ်ကိုယ်စားလှယ်ကလည်းတက်ရောက်စကားပြောခဲ့ပါတယ်။တစ်ချိန်တည်းမှာပဲအလုပ်သမားရေးရာနဲ့ပတ်သက်လို့လက်တလောအရေးကြီးအကြောင်းအရာဖြစ်နေတဲ့အနှိမ်ဆုံးလှုပ်ခလာစာသတ်မှတ်နိုင်ရေးအတွက်အလုပ်သမားစန္ဒပြမှုတွေလည်းရှိခဲ့ပါတယ်။အလုပ်သမားတွေအတွက်အနှိမ်ဆုံးသတ်မှတ်လှုပ်ခလာစာဟာကျပ်9600ရရှိရေးအတွက်ဆိုပြီးတော့အလုပ်သမားတချို့ကတော့စန္ဒဖော်ထုတ်ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတ်မှတ်ပေးထားတဲ့တာမွေမြို့နယ်ကျိုက်ဆန်ဟစ်တိုင်းမှာတောင်းဆိုစန္ဒပြခဲ့ကြပါတယ်အလုပ်သမားတွေအတွက်နှိမ်ဆုံးလှုပ်ခလာစာသတ်မှတ်နိုင်ရေးဘာအတွက်လိုအပ်နေသလဲ VOA ရန်ကုန်အခြေစိုက်သတင်းတောက်မတ်မီခါကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါGetting, Making and Parking CMP လို့အတူကောက်ခေါ်တဲ့ထုတ်လုပ်ရေးလုပ်ငန်းရှင်တွေကအနေဆုံးတက်မှတ်လုခလာစာကိုတရက်နေ7500သာပေးနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကအဆိုပြုတင်ပြထားပါတယ်။ဒီအပေါ်မှာအလုပ်သမားတယောက်အတွက်လောက်ငါမှုမရှိတာကြောင့်ခုလိုဆန္ဒပြတောင်းဆိုခဲ့တာပါ။ဒီလို CMP လုပ်ငန်းရှင်တွေဘက်ကအဆိုပြုတင်ပြထားတဲ့အနေဆုံးတက်မှတ်လုခလာစာသာအတည်ဖြစ်သွားပါကအလုပ်ရှင်တွေနဲ့အလုပ်သမားကြားဆက်ဆံရေးပုံမှုဆိုးရွားသွားနိုင်တယ်လို့မြန်မာနိုင်ငံအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUM ကအလုပ်သမားကောင်းဆောင်ကိုပြည်ဖြိုးအောင်ကခုလိုပြောပါတယ
်အလုပ်သမားတော့လိုအပ်ချက်တွေများတယ်များတဲ့အနေထားမှာသူတို့အတွက်အခကျင်းဝင်နေသွားလောကြည့်တယ်အခုလက်ရှိပေါ့နော်ဟိုလုပ်ငန်းရှင်တွေပြောသလိုထောက်ငါမျိုးဖြစ်သွားမယ်ဆိုလို့ရှင်လည်းဒီတဲ့ပိုးဆိုးရတဲ့ဆက်ဆံရေးလှုပ်ရှင်လုံးမှာဆက်ဆံရေးအခြေအနေဖြစ်လာမယ်။ဒီတဲ့ပိုးကြီးညားတဲ့ပေါ့နော်ဟို800 700တန်းအနေထောင်ဖြစ်လာမယ်ဆိုရှင်လေ။ဒီရင်းလုပ်ငန်းရှင်ကတော့အနည်းနဲ့များလို့ပျောက်သွားနိုင်တယ်ပေါ့နော
်။အနည်းဆုံးတက်မှတ်လုခလာစာပေးနိုင်မှုအတွက်အလုတ်သမားတွေရဲ့ကုန်ကြငွေစည်ရင်းကိုစစ်တမ်းကောက်ယူခဲ့တယ်လို့လုပ်ငန်းရှင်တွေရဲ့ကုန်ကြငွေနဲ့လုပ်ငန်းလေပတ်မှုဝင်ငွေကိုလည်းစစ်တမ်းကောက်ယူစီခြင်းနဲ့လို့ကိုပြည်ဖြိုးအောင်ကပြောပါတယ်။ဒီလိုကောက်ယူမှသာအလုတ်ရှင်တွေဘက်ကအမှန်တကယ်ပေးနိုင်တဲ့နှုံသားကိုတိကျစွာထွက်လာမယ်လို့သူကခုလိုပြောပါတယ်
။ဟုတ်ပါကျွန်တော်တို့လူသမားတွေကတောင်းတဲ့အနေအထားတစ်ခုစီတကယ်လိုအပ်ချက်ရှိလို့တောင်းတာ။ဒါပေမဲ့သူတို့ဘက်ကပေးနိုင်တယ်မပေးနိုင်ဆိုတဲ့နေရာကကျွန်တော်တို့တေချာတိကျမသိရသေးဘူး။သူတို့မှာဘယ်လိုကုန်ကြမ်းစည်းတွေများလို့ဒါပေမဲ့ကျွန်တော်တို့ကတကယ်စက်တန်းကောက်ပေးကျွန်တော်တို့လူသမားတွေကိုဘယ်လိုအနေဆုံးလောက်ခလာစာအတွက်ကိုစိုးရလှုပ်ရှင်လူသမားဆိုပြီးတော့သုံးလဲသုံးမဆိုင်ပါဝင်တယ်။ဒီဟိုဟာစက်တန်းကောက်တဲ့ဟာမျိုးလှုပ်သလိုလုပ်ငန်းရှင်တွေကုန်ကြမ်းစည်းကိုလည်းအဲ့လိုမျိုးစက်တန်းကောက်ပေး။ဒါဆိုရင်သူတို့တကယ်ကုန်ကြမ်းနေတဲ့ဟာနဲ့ကျွန်တော်တို့လူသမားတွေတောင်းတဲ့ဟာနဲ့ပေးနိုင်လားမပေးနိုင်လားဆိုတော့တကယ်ထိတ်တဲ့အချိန်ကချိန်ထိုးပြီးတော့ကျွန်တော်တို့တောင်းကျင်တယ်။နေအလုပ်သမားဘက်ကတောင်းတာနည်းတယ်သူတို့ဘက်ကပေးနိုင်ရင်သားနဲ့မပေးဘူးဆိုလို့ရှိရင်ကျွန်တော်တို့တိုးတောင်းမှုနေသားမျိုးပေါ့နော်။မပေးတကယ်မပေးနိုင်ဆိုရင်နေသားဆိုရှင်လေအလုပ်သမားနဲ့တိုင်းမညှိနိုင်နဲ့။မတို့ဘလို့ဘယ်နေသားလောက်ကိုပြန်တောင်းဆိုမလဲ။ဆိုတော့လုပ်ငန်းတွေပြေလည်ပြီးနေသားတခုဘယ်နေသားလောက်ရောက်လာလို့ရှင်။မတို့လူသမားတွေခံစားဝင်ဘလို့ပေးမလဲဆိုတာမျိုးတွေနဲ့ဇာမျိုးတော့ကျွန်တော်လုပ်ရှင်တယ်ပေါ့နော်။
CMB လုပ်ငန်းရှင်တဦးကတော့အနေဆုံးတက်မှတ်လုခလာစာကိုတရက်နင်း7500ချက်တက်မှတ်ပေးတာကအနေဆုံးအခြေခံတစ်ခုသာဖြစ်ကြောင်းလုပ်သားတဦးကိုအခြေခံလာစာအပြင်ထောက်ပံ့ချေရှာပါစေစတဲ့ဇီးစကားတွေကိုလုပ်ငန်းရှင်ဘက်ကထပ်ဆောင်ပေးထားရတဲ့အတွက်အခြေခံလုပ်သားတဦးမှာအနေဆုံးလုခလာစာတသိန်းနီးပါးရတယ်လို့ခုလူပြောပါတယ
်။မမတို့ကတကယ်1500ဆိုတဲ့ဟာအခြေခံဆိုတဲ့ဟာလို့တကွက်အနေနဲ့ထားထားပြီးတော့ကြံတဲ့မှာဒီစားစာပေးလို့မှာကြံတဲ့အကွက်ကြီးအများကြီးရှိရပေါ့နော်။အဲ့လိုမျိုးနဲ့တကယ်တမ်းပေါက်လိုက်လို့ရှိရင်အလုံသမားတယောက်ကအနည်းဆုံးတော့9000နဲ့တသိန်းဝန်းကျင်လောက်ရကြတာလေ1500ဆိုတဲ့လူရန်အလုံသမားကဘာမှမသိနာမလဲသေးရဲ့လူတွေအခြေခံလောက်ကို1500ဖြစ်တာပါအမားတို့က production ကိုလုပ်တယ်အဲဆိုပေမဲ့လို့ဖွက်လာတဲ့ product တိုင်းက export ဖြစ်မယ်ဆိုရင်ဝင်ငွေဖြစ်မှာပေါ့နော်ဟိုကျန်းကျင်လုပ်သားတွေနဲ့တကယ် product ကောင်းကောင်း quality ကောင်းကောင်းကိုအမားတို့ကရပြီးတော့ export ပို့နိုင်မှာပဲအမားတို့တော့ကဝင်ငွေရမှာမဟုတ်လို့အဲ့လိုဝင်ငွေရမှာပဲအမားတို့ကနေပြီးတော့မှဒီဘက်မှာလာစားပေးတာတွေရနေအစကျန်းတဲ့ကုန်ကြမ်းစည်းအကုန်လုံးအမားတို့ကကပါဖြစ်အဲ့လိုမဖြစ်ဘဲနဲ့ product တော့ထုတ်တယ်ဒါမဲ့လို့export မဖြစ်ခဲ့ဘူးဆိုရင်မားတို့ကဒီရဲ့ကုန်စားပြည့်အကုန်လုံးစိုက်ရ
လုတ်သမားခွင့်အရေးကာကွယ်မြင့်တင်ရေးအလုတ်သမားရေးလှူရှားသူမတ်ဤရွှေစင်ကတော့အနေဆုံးတက်မှတ်လုခလာစာမတက်မှတ်နိုင်တဲ့အတွက်အလုတ်သမားတွေမှာမျက်နာမှုတွေရှိနေကြအောင်အနေဆုံးတက်မှတ်လုခလာစာကိုတိတိကျကျအမြန်ဆုံးတက်မှတ်ပေးစေခြင်းကြောင့်လက်ရှိနှစ်ဖက်တောင်းဆိုနေတဲ့ပမာဏတွေဟာတင့်တင့်နဲ့နှုံတာပမာဏများမဟုတ်သေးကြောင်းခုလိုပြောဆိုလိုက်ပါတယ်
1500တော့မဖြစ်နိုင်ဘူး9600လည်းမဖြစ်နိုင်ဘူး ။ဒါမဲ့အခု3500 4000လုံးဆိုတာမဆိုးဘူး။ဒီနေထားပေးမယ်ဆိုတော့ minimum waste ဖြစ်တော့။ဟိုကလုံး next one ကျင်တဲ့ scale ဝါးကားရဲ့သူ့ကိုတတ်သွားမှာ။ဒါကြောင့်မို့လို့ဒီမားရဲ့လည်းမဆိုးရင်မကြောက်ကြပါနဲ့။ကိုလိုချင်တဲ့အပြည့်အဝမရခဲ့ရင်တော့တင်းတင်းနဲ့အနေထားရမယ်ဆိုရင်လက်ခံတော့3000ထပ်ပေါ်တော့3500 4000အဲ့လောက်ပေးမယ်ဆိုလို့ချင်းကျွန်တော်တို့နည်းနည်းစဉ်းစားစီချင်တယ်လို့ကျွန်မတို့လည်းကျွန်မအကြံပေးတာပါအဲ့ဒီဝင်းချင်မှပေးမယ်ဆိုလို့ရှိရင်ဒါက minimum ဖြစ်တယ်လို့ရှိရတယ
်နိုင်ငံတော်သမ္မတကြီးကလည်းဒီကနေ့အလုတ်သမားနေ့တဝင်းလွာမှာအလုတ်သမားများနဲ့အလုတ်ရှင်များနှစ်ဦးနှစ်ဖက်သဘောတူညီပြီးလက်တွေ့လိုက်နာကျင့်သုံးနိုင်မယ့်နှုံးသားကိုအစိုးရအလုတ်ရှင်နဲ့အလုတ်သမား၃ဦး၃ဖလှယ်ပြုသဘောထားဆောင်ကတက်မှတ်ပေးဖို့တိုက်တွန်းပြောဆိုထားပါတယ်။အစိုးရဘက်ကတော့ဒီမေလကုန်မှာအနေဆုံးတက်မှတ်လောက်ခလာစာကိုတက်မှတ်ပေးမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။လက်တွေ့မှာတော့အနေဆုံးတက်မှတ်လောက်ခလာစာတက်မှတ်ဖို့ကခဲယင်းနေစေဖြစ်ပါတယ်ရှင်။